2016ရီယိုအိုလံပစ်ပြိုင်ပွဲအမျိုးသားဘောလုံးပွဲတွေမှာအင်ရှင်ဘရာဇီးအသင်းကဒိမတ်ကိုအုပ်စုနောက်ဆုံးပွဲစဉ်မှာအနိုင်ရပြီးကွာတာဖိုင်နယ်ကိုတက်သွားပါပြီ။ဘရာဇီးနဲ့အတူနာမည်ကြီးအသင်းတွေကဂျာမနီ၊ပေါ်တူဂီနဲ့နိုင်ဂျီးရီးယားအသင်းတွေလည်းကွာတာဖိုင်နယ်ကိုတက်လာပါတယ်။နာမည်ကြီးဘရာဇီးအသင်းဟာအိုလံပစ်ပြိုင်ပွဲမှာရွှေတံဆိပ်တစ်ခါမှမရဘူးသေးတာကြောင့်အခုတချိန်ဘရာဇီးအသင်းရွှေတံဆိပ်ရနိုင်ခြင်းရှိမရှိဆိုတာအပါအဝင်အိုလံပစ်ဘောလုံးပွဲအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါဘရာဇီးအသင်းဟာအခုနှစ်ရီယိုအိုလံပစ်ဘောလုံးပွဲရဲ့အုပ်စုပထမနှစ်ပွဲမှာတောင်အာဖရိကနဲ့အီရတ်အသင်းတွေကိုဂိုးမရှိသေးကြတဲ့အတွက်ပြည်သက်တွေရဲ့လောင်းပြောင်းအော်ဟစ်တာတွေကိုခံရပြီးတဲ့နောက်အုပ်စုနောက်ဆုံးပွဲစဉ်မှာတော့ဒိမတ်ကိုလေးကိုဂိုးမရှိနဲ့နိုင်လိုက်ပါတယ်။ဘရာဇီးအတွက်ဘဘိုးဆော့ကနှဂိုးဟဆူးနဲ့လွန်ကတဂိုးစီတွင်းပါတယ်။ဒါကြောင့်ဘရာဇီးအသင်းဟာတပွဲနိုင်နှစ်ပွဲစီ၅မှတ်နဲ့အုပ်စုဖို့ဖြစ်ပြီးတော့ကွာတာဖိုင်နယ်ကိုတက်သွားပါတယ်။ဘရာဇီးတိုက်စစ်မှုဟဆူးကတော့ဆော့ပိုင်းပွဲတွေမှာဘရာဇီးအသင်းဂိုးမသွင်းနိုင်လို့ဖိအားတွေနဲ့ရင်ဆိုင်ခဲ့ရပြီးဒီပွဲနိုင်လိုက်တဲ့အတွက်လည်းအတော်လေးကိုစိတ်သက်သာရသွားတယ်လို့ပြောလိုက်ပါတယ်။ဘရာဇီးအိုလံပစ်အသင်းရဲ့ခြေစွမ်းအပေါ်မှာတော့အားကားဆောင်ပါရှင်ကိုစော်မျိုးတန်းကအခုလိုသုံးသပ်ပါတယ်
။အဲဘရာဇီးရောအိုလံပစ်အသင်းကတော့ကြီးခဲ့ရတယ်လို့ဆိုတော့တိတ်အကောင်းကြီးမဟုတ်ဘူးပေါ့ဗျာ။ပွင့်ပွင့်နှစ်ပွဲကဂိုးမရှိသေးဘူးဗျာ။ကျွန်တော်ဒီနေ့မနေ့ကမှဒိမတ်ကို၄ဂိုးသုံးရနေနိုင်တယ်ပေါ့။လက်ရှိဒီကောင်းတိုင်းဆိုရင်တော့ချန်ပီယံဖြစ်ဖို့ဆိုတာနည်းနည်းလေးခက်ခဲမဲ့အနေအထားမှာရှိပါတယ်။အထူးသဖြင့်ကတော့ဟိုဘယ်လိုပြောလဲအသင်းလိုက်ကစားပုံကနည်းနည်းလေးဟိုအားနည်းနေတယ်ပေါ့။ဒီနေ့ပွဲကတော့ဆရာရဲ့သူတို့အတွက်ကမဖြစ်မနေနိုင်မှာပဲ။နောက်တစ်ဖြင့်တက်မဲ့အနေအထားပေါ့။နောက်တစ်ဖြင့်တက်မဲ့အနေအထားဆိုတော့ဒါဟိုတော့ပြစ်ပြီးကန်သွားတာလည်းပါပါတယ်။ပြစ်ပြီးကန်သွားတဲ့အတွက်ကြောင့်လည်းဒီလောက်ဥစ္စာဖြစ်တာပါ။ဒီနေ့ပွဲကခြေစွမ်းအမှန်လားဆိုလို့ရှိရင်တော့ကျွန်တော်ကိုလံဘီယာနဲ့ပွဲကိုကြည့်ရတောင်းကြည့်အောင်မယ်လို့ပဲကျွန်တော်အဲ့လိုပဲပြောချင်ပါတယ်။
နေရကစားသွားခဲ့တဲ့တခြားပွဲစဉ်တွေမှာတော့ဂျာမနီကဖီဂျီကို19ဂိုးမရှိနဲ့နိုင်ပြီးတော့တောင်ကိုရီးယားကမက္ဆီကိုကို2ဂိုးမရှိကိုလံဘီယာကနိုင်ဂျီးရီးယားကို2ဂိုးမရှိနဲ့နိုင်ပြီးအာဂျင်တီးနားနဲ့ဟွန်ဒူရက်စ်တို့2ဂိုးစီတည်ကြပြီးတော့လန်ဒန်အိုလံပစ်ချန်ပီယံမက္ဆီကိုနဲ့အာဂျင်တီးနားအသင်းတို့အုပ်စုအဆင့်ကနေပြုတ်သွားပါတယ်ကွာတာဖိုင်နယ်မှာတော့ဘရာဇီးနဲ့ကိုလံဘီယာတောင်ကိုရီးယားနဲ့ဟွန်ဒူရက်စ်နိုင်ဂျီးရီးယားနဲ့ဒန်မတ်ဂျာမနီနဲ့ပေါ်တူဂီတို့ဩဂတ်လ13ရက်နေ့မှာကစားကြမှာပါဆိုတော့ဘရာဇီးအသင်းအနေနဲ့သူတို့တစ်ခါမှအနိုင်မရဘူးတဲ့အိုလံပစ်ရှူတိုက်ကိုအခုတချိန်အင်ရှင်အဖြစ်နဲ့ရောရယူနိုင်ပါမလားရီယိုအိုလံပစ်ရဲ့အမျိုးသားဘောလုံးပွဲမှာဘယ်အသင်းရွှေစိတ်ရမလဲဆိုတာနဲ့ပတ်သက်ပြီးကိုယ်စော်မျိုးတန်သုံးသပ်တာကတော
့လက်ရှိအနေထားရတော့ဘရာဇီးကဘောလုံးပွဲထိရောက်ဖို့အတွက်ကိုလမ်းကြောင်းဖောက်နေတယ်ပေါ့ဗျာ။အဲ့တော့ဘောလုံးပွဲရောက်ပြီဆိုလို့ရှိရင်တော့ဒါပြောလို့မရဘူးပေါ့။ဒါတော့လည်းပဲပြီးခဲ့တဲ့နှစ်ကလည်းဘရာဇီးကကျွန်တော်ဘောလုံးပွဲရောက်ခဲ့တာပဲလေ။အဲ့တော့အဲ့ဒီအချိန်တုန်းကလည်းဘရာဇီးတော့တမိုင်းတစ်လျှောက်ပထမဆုံးအချိန်ချန်ပီယံဖြစ်ပြီးပါများနဲ့အားလုံးကတီကြပေါက်တွက်ခဲ့ကြတာပဲလေသို့တော်လည်းပဲမက္ကီကိုရှုံးပြီးတော့ဒုတိယပဲရတယ်ပေါ့သို့တော့ဒီစိန်မှာတော့ပြီးခဲ့တဲ့စိန်နဲ့စာလို့ရှိရင်ကိုလံဘီယာကိုနိုင်လိုက်ပြီဆိုတာနဲ့ချန်ပီယံဖြစ်ဖို့ကအခွင့်အလမ်းနည်းနည်းလေးကောင်းတယ်လို့ပဲပြောလို့ရတယ်ပေါ့ဆရာရယ်ဘရာဇီးချန်ပီယံဖြစ်မဖြစ်အတွက်ကိုကိုလံဘီယာနဲ့ပွဲကတော်တော်လေးအရေးပါလိမ့်မယ်တော့လို့ကျွန်တော်အဲ့လိုသုံးလို့ဟု
တ်ပြီအဲ့တော့ဂျန်နဲ့အတင်းနေတဲ့မှာရောဘယ်အတင်းကအကောင်းဆုံးအနေထားလောက်ရှိလဲ
ဆရာတော့ကျွန်တော်ကြည့်ရတော့ကတော့ပေါ်တူဂီကောင်းတယ်ဗျာဂျာမနီကောင်းတယ်ဆိုတော့ဒီဘက်အုပ်စုကတော့ကျွန်တော်ထင်တယ်ပေါ်တူဂီကဂျာမနီကိုမနိုင်တော့ဘူးဗျဂျာမနီပဲကျိုးဘောလူပဲတက်ဖို့များတယ်ဆိုတော့ဘောလူပဲကိုဟိုဂျာမနီတက်မယ်လို့ကျွန်တော်သုံးလက်ချင်တာပါနော်ဂျာမနီကလည်းဒီနှစ်နိုင်ငံပေါင်းပြီးတော့မှဒီစီမချန်ပီယံမဖြစ်ဘူးဆိုတော့ဒီနှစ်တော့ကျွန်တော်ထင်တယ်အိုလံပစ်ရွှေတံဆိပ်ကဘရာဇီးတို့မှဂျာမနီတို့မှပေါ်တူဂီပေါ့ဗျာ
အမျိုးသမီးဘောလုံးကွာတာဖိုင်နယ်ပွဲစဉ်တွေကိုတော့ဩဂတ်လ12ရက်နေ့တောက်ကြနေ့မှာကစားကြမှာဖြစ်ပြီးတော့ဘရာဇီးနဲ့ဩစတြေးလျအမေရိကန်နဲ့ဆွီဒင်ဂျာမနီနဲ့တရုတ်ကနေဒါနဲ့ပြင်သစ်တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ